မြန်မာနိုင်ငံရခိုင်ပြည်နယ်မှာလွန်ခဲ့တဲ့နှစ်နှစ်အတွင်းလူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေကြောင့်ဒေသတွင်းကလူအချို့ဘေးကင်းရာပြည်ပကိုထွက်ခွာဖို့ကြိုးစားနေတဲ့နေရာမှာသူတို့အပေါ်မှာအမျက်ထုတ်မှုတွေအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောလိုက်ပါတယ်2012ခုနှစ်ကစဖြစ်ခဲ့တဲ့ဒီဒေသခံရခိုင်တိုင်းရင်းသားတွေနဲ့ Ranger Muslim တွေကြားအပြန်အလှန်တိုက်ခိုက်မှုတွေကြောင့်လူသသိန်းကျော်ဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါဒီလိုမျိုးဖြစ်ပျက်တွေဖြစ်ပြီးတဲ့နောက်ခမန်းကြီးလူ8000ကျော်ဟာလီရီနဲ့တခြားနိုင်ငံတွေကိုကူးပြောင်းမှုကြိုးစားခဲ့ကြတယ်လို့ UNHCR ကတွက်ချက်ထားပါတယ်အခုနှစ်ဇန်နဝါရီလကနေပြီးတော့ April လအတွင်းမှာကို15000နီးပါးပြည်ပကိုထွက်ပြေးခဲ့ကြတယ်လို့ UNHCR ကခန့်မှန်းထားပါတယ်အဲ့ဒီထက်ကအချို့ဟာထိုင်းနိုင်ငံကိုရောက်ပြီးတော့ထိုင်းမလေးရှားနေဆက်အနီးတောတောင်တွေတွင်မှလူမှောက်ကိုဂိုင်းတွေလက်ထက်ကိုရောက်သွားကြတယ်လို့ UNHCR ကပြောပါတယ်။သူတို့ဟာလာပေါင်းများစွာဒီလူပြည့်ကျက်နေတဲ့တောစခန်းတွေမှာနေကြရပြီးတော့မိသားစုကနေပြီးတော့ငွေပေးပြီးတော့မထုတ်မချင်းတချို့လှောင်ရင်ထဲမှာပိတ်ခံထားရတယ်လို့ UNHCR ကပြောပါတယ်။ထိုင်းရနာပိုင်းဘက်ကအဲ့ဒီစခန်းတွေကိုဝင်ရောက်စီးနှင်းပြီးတော့အခုနှစ်အတွင်းမှာရာဂနန်းရှိတဲ့လူကုန်ကူးခံရသူတွေကိုကယ်ဆယ်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာတော့အခုနှစ်တွေအတွင်း Ranger ဒုက္ခသည်35000ကျော်ဒုက္ခသည်ဖြစ်နေမှတ်ပုံတင်ထားတယ်လို့ UNHCR မှတ်တမ်းမှာဖော်ပြပါရတယ်။မလေးရှားမှာလည်းထိုင်းကရောမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေကိုလူကုန်ကူးမှုတွေပို့ပြီးတော့တိုးများလာနေတယ်လို့ဆိုပါရတယ်။ Indonesia နိုင်ငံမှာဆိုရင်တော့ဒီ Ranger ဒုက္ခသည်ရေအတွက်ဟာ1200ကျော်ရှိတယ်လို့ဆိုပါရတယ်။ Ranger ဒုက္ခသည်တွေကိုစေစုနှစ်နှစ်ခုကြာလက်ခံထားတဲ့ Bangladesh နိုင်ငံမှာတော့ရေအတွက်အများဆုံးဖြစ်ပြီးတော့အခုနောက်ပိုင်းမှာအရိကဒုက္ခသည်တွေရဲ့အခြေအနေဟာတိုးတက်ကောင်းမွန်လာပါတယ်လို့ UNHCR ထုတ်ပြန်ချက်မှာဖော်ပြပါရှိပါရခင်ဗျာ။